အမေရိကန်စစ်မြေတန်တပန်ကမြောက်ကိုရီးယားအနေနဲ့လက်နက်ဆန်းချင်းချောက်ရန်စတာတွေရပ်ပြီးနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဝင်ဖို့တတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရပေးထားတာကိုအတိအမှတ်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူကိုယ်စားလှယ်စတီဗ်ဘီဂန်ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ရမရှိဘူး။ရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးဆွေးနွေးပွဲတွေပြန်စနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်အမေရိကန်ဘက်ကနေဒီနှစ်ကမှလည်းလျှော့မှုတွေလုပ်ပေးဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရကုန်ကနေအချိန်မှာအမေရိကန်ထူကိုယ်စားလှယ်ဘီဂန်ကနျူကလ িয়ার ဖြတ်သိမ်းရေးအရင်သဘောတူခဲ့တဲ့ပန်းတိုင်အတွက်အလုပ်ပြန်စရအောင်လို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအရင်ရုပ်သိမ်းပေးဖို့မတုံ့ပြန်တဲ့အပေါ်စိတ်ပြတ်သတိပေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကတာဝန်ပြေမဆိုင်တုံးချီဖြစ်နိုင်တဲ့စမ်းသပ်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းလုပ်ခဲ့ပြီးမှအမေရိကန်ထူကိုယ်စားလှယ်အနေနဲ့တောင်ကိုရီးယားထိသွားပြီးအခုလိုသတိပေးခဲ့တာပါ။အမေရိကန်အနေနဲ့ဒီနှစ်မကုန်ခင်မှာနောက်ထပ်လည်းလျှော့မှုတွေလုပ်မပေးရင်ခရစ်စမတ်ပွဲအတွက်နမိတ်မကောင်းတဲ့လက်ဆောင်တွေပို့ပေးလိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်လာခဲ့ပြီးအခုလိုလက်နက်စမ်းသပ်ချင်းချောက်မှုတွေတိုးပြီးလှုပ်လာခဲ့တာပါ။ဖေဖော်ဝါရီလတုန်းကဗီယက်နမ်မှာလွတ်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးပွဲကနေအမေရိကန်သမ္မတထထွက်ခဲ့ပြီးမြောက်ကိုရီးယားဘက်ကနေတာတိုတန်လက်မစ်ဆိုင်းဒုံးပေါင်း73ချိန်ပြစ်လွတ်ခဲ့ကဆွီဒင်မှာအောက်တိုဘာလတုန်းကလွတ်ခဲ့တဲ့အလို့သဘောဆင့်ဆွေးနွေးပွဲနေ့ကနေလဲမြောက်ကိုရီးယားကပြန်ထထွက်ခဲ့ပြီးဆွေးနွေးပွဲတွေကိုအခုချိန်ထိရပ်ဆိုင်းလာခဲ့တာပါခင်ဗျ